Mecca in Burmese.
တော်ရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရလားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဧပြီလ1ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခန်းနေ9:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမတ်မြသဇင်အောင်နဲ့အတူကြီးညာပြေးသွားမှာပါအမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စစ်ရေးလက်ချက်မှုတွေဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ် ARE တိုင်းအတွင်းကရွေးမြစ်ကူမြောင်းမြချိုးတတာဒီကနေ့မှာပြတ်ကျသွားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကုရိုင်တွေ့ကြုံခဲ့ရတဲ့ကလေးစစ်သားဘဝကိုသတင်းမီဒီယာတွေမှာဖော်ထုတ်ပြောကြားမှုနဲ့ကလေးစစ်သားတဦးကိုနိုင်ငံတော်အကြီးအကျယ်ပြက်မှုပုံမှန်နဲ့စစ်တပ်ကတရားစွဲပြီးအမြင့်ဆုံးထောင်ဒဏ်ချမှတ်လိုက်တယ်ပေါ့
။ကိုကိုတွေးဒီသူ့ရဲ့ခံစားချက်ကိုသူ့ရဲ့သူ့တွေ့ရတော့သူပြောရတဲ့တတိရှိနေ။အဲ့လိုပြောရတဲ့တတိရှိနဲ့ခံစားရတဲ့လူတွေဘလို့များများနေမလဲဆိုတော့မစင်းသားတတ်အောင်ဖြစ်ရတယ်ပေါ့နော်။ဆိုတော့အခုစစ်သင်းကိုဒီလူငယ်လေးပေါ်မှာတကယ့်ကိုအညှို့တကြီးနဲ့တရားစွဲခဲ့တဲ့ကိစ္စတွေ
လူအကွင့်ရေးလှုပ်ရှားသူမတ်တင်စာရှင်လေးကြီးဘာကြောင့်ဒီလိုမျိုးတုံ့ပြန်ပြောကြသလဲဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးသတင်းတွေအပြီးမှာတင်ပြသွားဖို့ရှိပါတယ်။တခါအမေရိကန်ပြည်ထောင်စုမှာမွတ်စလင်3000ခွဲလောက်နေထိုင်နေပြီးဒီအရေးအတွက်ဟာ2040ပြည့်အရောက်မှာအမေရိကန်နိုင်ငံတွင်ဒုတိယမြောက်အများဆုံးလူဦးရေဖြစ်လာမယ်လို့ခန့်မှန်းတဲ့အကြောင်းနဲ့ဒီကမ္ဘောဒီးယားနိုင်ငံကလောင်ကစားကဏ္ဍမှာယင်းနီးမြုပ်နှံသူတွေတိုးလာဖို့ဥပဒေတွေပြင်ဆင်လိုက်တဲ့အကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရဒေတန်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မမသိစင်အောင်တို့ပြောပြပြပါအောင်ဗျာ
။အမေရိကန်နဲ့တောင်ကိုရီးယားပူးတဲ့စစ်ရေးလက်ချက်မှုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ Fowell Egan နဲ့ Key Resolve စစ်စင်ရေးတွေကိုမလလောက်မှာစတင်လေးရှိပေမဲ့ဒီနှစ်မှာတော့တောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နဲ့တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နိုင်တဲ့အခြေအနေမျိုးပေါ်ပေါက်လာအောင်ဆောင်ဆိုင်နေရတာအတွက်ကြောင့်ရောတလားလောက်ကြံ့ကြအပြီးဒီကနေ့မှာစတင်နိုင်တာပါ။ GA လေးနဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fowell Egan စီးရေးလက်ချက်မှုတလားလောက်ကြာမြင့်မှာဖြစ်ပြီး April လလယ်ပိုင်းမှာတော့နှစ်ပတ်ကြာ Key Resolve စီးရေးလက်ချက်မှုစတင်မှာပါ။ဒီစီးရေးလက်ချက်မှုမှာ American တပ်ဖွဲ့ဝင်23,900နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်3,000လောက်ပါဝင်မယ်လို့ Pentagon စစ်တမ်းချုပ်ပြောခွင့်ရကမလအတွင်းတုန်းကပြောကြားထားပါတယ်။အရင်နှစ်တွေတုန်းကအတိုင်းပဲစီးရေးလက်ချက်သွားတာပါလို့လဲတောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။အခုလို American နဲ့တောင်ကိုရီးယားစီးရေးလက်ချက်မှုဟာကျူးကျော်သိမ်းပိုက်ဖို့ဖြစ်တယ်လို့ပြောလို့ရှိတယ်။မြောက်ကိုရီးယားကတော့အခုစစ်စင်ရေးနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုရမျိုးမရှိသေးပါဘူး။မလတုန်းကတော့ပြုံရန်ကိုရောက်လာတဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုအခုလိုစီးရေးလက်ချက်မှုတွေနဲ့ပတ်သက်လို့နားလည်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောခဲ့တယ်လို့ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တောင်ကိုရီးယားအမျိုးသားလုံခြုံရေးယုံအကြီးအကဲချုံအီယောင်ကပြောပါတယ်နှစ်တော်ကြာကြာအတွင်းလာမယ့် April 28ရက်နေ့မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြီးအကဲတွေမတွေ့ဆုံခင်တလားလောက်အကြာမှာအခုလိုစီးရေးလက်ချက်တာလည်းဖြစ်ပါတယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းလူထုစံတာပြပွဲအတွင်းအစ္စရေးစစ်တပ်ကကြီးစံအစ်သုံးပြီးလူစုခွဲနှိမ်နင်းတာကိုစုံစမ်းစစ်ဆေးသွားဖို့ကုလသမဂ္ဂကလုံခြုံရေးကောင်စီကိုစနေနေ့ကတာဝန်ချမှတ်လိုက်တယ်လို့လုံခြုံရေးကောင်စီတန်တမန်တဦးကပြင်သစ်သတင်းဌာနကိုပြောပါတယ်တောက်ကြနေ့ကအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး15ဦးသေဆုံးပြီး900ကျော်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းဆိုရကသတင်းထုတ်ပြန်ပါတယ်ပါလက်စတိုင်းတွေအပေါ်ပြင်းပြင်းထန်ထန်တုံ့ပြန်နိုင်ခဲ့ပြီးမိမိချုပ်ချာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်နိုင်ခဲ့တဲ့အတွက်အစ္စရေးစစ်တပ်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ရာဟုကဂုဏ်ပြုကြောင်းပြောဆိုခဲ့ပါတယ်။စနေနေ့ကပါလက်စတိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ပူဆွေးဝမ်းနည်းတဲ့နေ့ဖြစ်ခဲ့ပြီးဒီဖြစ်ရပ်အပေါ်လက်တုံ့ပြန်သွားမယ်လို့ပါလက်စတိုင်းကဆိုပါတယ်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကမန်ဘတ်မြို့ပောက်ကွဲမှုကြောင့်တောက်ကြနေကတည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့ဝင်ဟာတက်ကဆက်စ်ပြည်နယ်အော့စတင်မြို့ကအသက်36နှစ်အရွယ်ဂျိုနသန်ဒန်ဘာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကစနေနေ့မှာအတည်ပြုပြောကြားပါရတယ်။လမ်းမီထောင်ပုံးနှလုံးဂျာဗာပြည်နယ်ညပိုင်းကပောက်ကွဲခဲ့ရမှာဗြိတိန်တပ်ဖွဲ့ဝင်တဦးလည်းတည်ဆုံပြီးအခြားတပ်သား5ဦးလည်းဒဏ်ရာရရသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရတယ်။ဗြိတိန်ကဝေးဝင်ကြီးဌာနကလည်းဒီတည်ဆုံမှုကိုအတည်ပြုပါရတယ်။အဲ့ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အချိန်မှာအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အတူဗြိတိန်တပ်သားလည်းထက်ချက်မကွာတိုက်ပွဲဝင်ခဲ့တဲ့အကြောင်းညွန်ပေါင်းတပ်ဖွဲ့တွေက IS အချမ်းဖတ်အုပ်စုတွေပေါ်နှင်းနှင်းတိုက်ခိုက်နေတာဖြစ်ကြောင်းဗြိတိန်ကာကွယ်ရေးဌာနပြောခွင့်ရကပြောပါတယ်။ IS အချမ်းဖတ်အုပ်စုတွေအခိုင်အမာခြေကုပ်ယူထားခဲ့ဘူးတဲ့။ Manbij မြို့ကိုအမေရိကန်တပ်တွေကထိန်းချုပ်ထားတာဖြစ်ပြီးမကြောင်ရင်ကာလမှာအမေရိကန်တပ်တွေကိုပြန်ရုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးတော့နောက်တစ်ရက်မှာပဲ Manbij မြို့အနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါခင်ဗျာ။
ယေရှုခရစ်တော်ရှင်ပြန်ထမြောက်ရာတနင်္ဂနွေနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေယုံကြည်တဲ့ Easter Sunday နေ့မှာတကမ္ဘာလုံးကခရစ်ယာန်တွေကအထိမ်းမှတ်ပွဲတွေဆင်နွှဲကြပါတယ်။လူထောင်ပေါင်းများစွာဟာပုပ်ယဟန်မင်းကြီး Francis ရဲ့ Easter နှုတ်ခွန်းဆက်စကားကိုနားထောင်ဖို့ Saint Peter ယဉ်ပြင်မှာစုဝေးခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီးကအရှေ့အလယ်ပိုင်းဒေသပြန်လည်တည်မြဲရေး Syria မှာရက်စက်စွာတပ်ဖြတ်မှုတွေအဆုံးသတ်ရေးနဲ့ကိုရီးယားကျွန်းဆွယ်အရေးတင်းမာမှုတွေလျှော့ချနိုင်ပြီးပြေလည်ငြိမ်းချမ်းစေဖို့တောင်းစုပြုခဲ့ပါတယ်။ခရစ်ယာန်ဘာသာဝင်တွေကခရစ်တော်ကားစင်တင်ခံရတဲ့နေ့ Good Friday နေ့အပြီး၃ရက်တာလွန်မြောက်ပြီးတဲ့နေ့မှာသခင်ယေရှုတပန်ရှင်ပြန်ထမြောက်လာတဲ့နေ့ဖြစ် Easter Sunday နေ့ကိုသတ်မှတ်ပြီးအထိမ်းအမှတ်တွေကိုကျင်းပကြတာဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ဝင်နေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ AR တိုင်းတွင်းကရွေးမြေကူးမြောင်းများကြိုးတရာဒီကနေ့မနက်စောပိုင်းမှာပြက်ကျပျက်စီးသွားပါတယ်တရားပြကြစင်မှာကူးဖြတ်နေတဲ့ကုံကားဒဇင်လေးမြစ်ထဲကိုကျသွားပြီးရင်မောင်းနဲ့ရင်နောက်လိုက်ပါသွားခဲ့ပါတယ်။အခုခါမှာတော့အဲ့ဒီပျောက်ဆုံးသူတွေကိုကယ်ဆယ်ရေးသမားတွေကရှာဖွေနေပြီးသေဆုံးသူတဦးကိုတော့ရှာဖွေတည်ရှိခဲ့ပါတယ်။မြစ်ကြောင်တွင်အဲ့ဒီနေရာကိုကူးဖြတ်ခွင့်ယာယီပိတ်ထားတယ်လို့လည်းဆိုပါတယ်။ပေ1400ကျော်ရှိတဲ့တရားကိုကူးဖြတ်ခွင့်တန်ချိန်မူလက60တန်ချိန်60သတ်မှတ်ထားပေမဲ့လည်းခန်းနိုင်ဝန်အားကြာဆင်းလာတဲ့အတွက်အခုခါမှာတန်20ရှော့ချသတ်မှတ်ထားပါတယ်။တန်ချိန်ဖို့တင်ဆောင်ထားတဲ့ကားတွေဖြတ်တန်းနေတာကြောင့်လည်းတရားဆောက်လို့ချင်းမှအလင်းမြန်ပြီးစီအောင်ဆောက်ခဲ့ရတာကြောင့်အနည်း20ကျော်သာခံပြီးတော့အခုလိုပြက်ကျသွားတယ်လို့လည်းဆိုရတယ်။မကြခင်ကမှပြန်လည်ပြင်ဆင်ထားတဲ့တရားကို1996ခုနှစ်နိုင်ငံတော်ညီဝတ်ပြည်ပြမှုတိဆောက်ရေးအဖွဲ့အစိုးရလက်ထက်မှာတိဆောက်ဖွင့်လှစ်ခဲ့တာပါ။လက်ရှိကြိုးတရားနဲ့အပြိုင်တရားသစ်ဒဇင်းကိုတော့2018-2019ဘဏ္ဍာနှစ်အတွင်းအပြီးသက်ဆောက်လို့သွားမှဖြစ်ကြောင်းဆောက်လို့ရေးဝန်ကြီးဌာနကပြည်သူ့လွတ်တော်မှတင်ပြထားခဲ့ပူပါရခင်ဗျာ။
တရုတ်နိုင်ငံရဲ့ပထမဆုံးသောအာဃာတယင်စခန်းဖြစ်တဲ့တီယန်ဂွန်1ဟာကမ္ဘာလေတုတွေကိုပြန်လည်ဝင်ရောက်မလာခင်တရက်အလိုမှာအားလုံးနီးပါးလောင်ကျွမ်းသွားတယ်လို့မျှော်လင့်ရကြောင်းတရုတ်အာဃာတအင်ဂျင်နီယာအဖွဲ့ရုံး CMSE ကစနေနေ့မှာပြောဆိုလိုက်ပါတယ်။အလေးချိန်8တန်ခွဲရှိတဲ့တီယန်ဂွန်1ဟာအာဃာတတွေကဘယ်နေရာမှာလောင်ကျွမ်းသွားတယ်ဆိုတာအတိအကျမသိရသေးပါဘူး။တီယန်ဂွန်ယင်စခန်းဟာစနေနေ့နေ့လယ်ပိုင်းအထိကမ္ဘာမြေမျက်နှာပြင်အထက်196ကီလိုမီတာအကွာကပတ်လန်းထဲမှာလှည့်ပတ်နေတာဖြစ်ပါတယ်။တီယန်ဂွန်ကို2011ခုနှစ်စက်တင်ဘာ29ရက်နေ့ကစတင်လွှတ်တင်ခဲ့တာဖြစ်ပြီးသူ့စီကနေအချက်အလက်စုဆောင်းပေးပို့တဲ့အလုပ်ကတော့2016ခုနှစ်မတ်လပိုင်းတည်းကပြီးဆုံးခဲ့ပါပြီ။အဲ့ဒီရင်ဟာအာကာသထဲမှာ၄နှစ်ခွဲကြာအလုပ်လုပ်နိုင်ခဲ့ပြီးမှန်းထားတဲ့သက်တမ်းထက်၂နှစ်ခွဲကျော်ကြာပိုပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။တီယန်ဂွန်ဟာရှန်ဇို89နဲ့10တရုတ်အာကာသယင်တွေနဲ့ချိတ်ဆက်အလုပ်လုပ်ခဲ့ပြီးလူလိုက်ပါနိုင်မဲ့တရုတ်အာကာသယင်သူတေသနလုပ်ငန်းတွေအတွက်အများကြီးတာဝန်ထမ်းဆောင်ပေးခဲ့ပါတယ်။လောင်ကျွမ်းပျက်စီးသွားတဲ့တီယန်ဂွန် 1C ကအစိတ်ပိုင်းတွေကတော့ Pacific သမုဒ္ဒရာထဲကိုကျလာနိုင်တယ်လို့ Aerospace Corp အဖွဲ့ကခန့်မှန်းထားပါတယ်။
အမေရိကန်ရဲ့ပြည်နယ်နဲ့ပေးလိုက်တဲ့ရုရှားတပ်မတွေဒီကနေ့မော်စကိုဖနူကိုဗိုနိုင်ငံတကာလေဆိပ်ကိုပြန်လည်ရောက်ရှိလာပါတယ်။လေယာဉ်နှစ်စင်းနဲ့ရောက်လာတဲ့တပ်မတွေဟာစနေနေ့ညကအမေရိကန်ပြည်အောင်စုကထွက်ခွာလာတာလို့ရုရှားထပ်သတင်းဌာနကပြောပါတယ်။ဗြိတိန်နိုင်ငံကရုရှားထောက်လင်းဟောင်းနဲ့သူသမီးကိုရုရှားကအာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်တယ်လို့ဆွဆွဲပြီးရုရှားနဲ့အနောက်အုပ်စုနိုင်ငံတွေအကြားဆက်ဆံရေးတင်းမာလာခဲ့ပြီးဗြိတိန်အမေရိကန်ပါဝင်နိုင်ငံတော်များကရုရှားတပ်မတွေကိုပြည်နယ်နဲ့ပေးခဲ့ပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကကောင်စစ်ဝင်ရုံးကိုလည်းအမေရိကန်ကပိတ်ပစ်ပါတယ်။အခုခါမှာတော့နိုင်ငံပေါင်းတန်တာစင်လောက်ကနေရုရှားတန်တမန်150လောက်ကိုပြည်နယ်နံပေးခဲ့တယ်လို့ရုရှားကလည်းလက်တုံပြန်ပြီးအဲ့ဒီနိုင်ငံတွေကတန်တမန်150လောက်ကိုပြည်နယ်နံပေးခဲ့ပါတယ်။မလ၄ရက်နေ့ကဗြိတိန်နိုင်ငံ Slesbury မြို့ကအစိတ်နဲ့လှုပ်ကြံတက်ခိုက်မှုနောက်ကွယ်မှာရုရှားပါဝင်တယ်လို့ဗြိတိန်ကအခိုင်အမာဆွဆွဲထားပြီးရုရှားကတော့ဒီဆွဆွဲချက်အပေါ်ညှင်းဆို့ထားပါတယ်ခင်ဗျာ။
အာဖရိကစီစရီလီယွန်နိုင်ငံမှာစနေနေ့ကသမရရွေးကောက်ပွဲထပ်မံမဲပေးရွေးချယ်တဲ့ရလတ်မဲအရေးအတွက်ကိုရေးတွက်နေဆဲဖြစ်ပါတယ်။မဲရေးအတွက်တူညီနေလို့ထပ်မံမဲပေးရွေးချယ်ရမှာလက်ရှိပြည်သူ့ကွန်ဂရက်ပါတီကသမရလောင်းဒေါက်တာဆာမူရာမက်ထရူးဝီလ်ဆန်ကာမာရာနဲ့စရီလီယွန်ပြည်သူ့ပါတီသမရလောင်းဘိုင်ယိုတို့နှစ်ဦးကနေမဲဆန္ဒရှင်တွေကထပ်မံမဲပေးရွေးချယ်ခဲ့ကြပါတယ်။တိုက်ခံပါတီသမရလောင်းဘိုင်ဟိုအတွက်2012ခုနှစ်ကလက်ရှိသမရကိုရိုမာအပေါ်ရှုံးနိမ့်ခဲ့ပြီးဒီနှစ်မှာဒုတိယအကြိမ်ရွေးကောက်ပွဲပါဝင်ရှင်ပြိုင်တာဖြစ်ပါတယ်။လက်ရှိသမရကိုရိုမာဟာသူ့ရဲ့၅နှစ်တာသက်တမ်းအပြီးမှာရာထူးကအနားယူတော့မှာဖြစ်ပါတယ်။သမရအသစ်အနေနဲ့2014-2016နိုင်ငံတဝိုင်းအီဘိုလာရောဂါကြုံရတဲ့ပြဿနာနဲ့ဩဂုတ်လအတွင်းကလူတစ်ထောင်လောက်သေခဲ့တဲ့မြေပြိုမှုလိုပြဿနာတွေရင်ဆိုင်ရမှာဖြစ်ပါတယ်။
တရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ကြီးဒလိုင်လာမာရဲ့အိန္ဒိယရောက်260ပြည့်ခန္ဓာကိုတောင်ပေါ်မြို့ဖြစ်တဲ့ဒါရမ်ဆလာမာစနေနေ့ကကျင်းပပါတယ်ဒီပွဲကိုပြပရောက်တိဘက်ဆွေရအဖွဲ့ကကျင်းပတာပါတိဘက်တို့ရဲ့ဘာသာရေးယဉ်ကျေးမှုနဲ့လူမှုအဖွဲ့အစည်းကိုဖျက်ဆီးတယ်ဆိုပြီးတရုတ်တို့ကိုဆွဆဲထားတဲ့ပြပရောက်တိဘက်ဆွေရအဖွဲ့ဝန်ကြီးချုပ်လော့ဆန်ဆန်ဂေးကဒလိုင်လာမာအနေနဲ့သူ့ရဲ့မွေးရည်မြေကိုပြန်ပြီးခြေချနိုင်ဖို့အတုံခွန်ဆိုင်ကျိုးပန်းလုတ်ကင်ဖို့တိဘက်တွေကိုတိုက်တွန်းသွားပါတယ်ထောင်ပေါင်းများစွာသောတိဘက်လူမျိုးတို့အသက်ခံခဲ့ရသလိုတိဘက်အရေးကြောင်လဲတည်ဆုံခဲ့ရတဲ့အပြင်အတော်များများလဲကိုယ့်ကိုယ်ကိုအရှင်လက်လက်မိရှုခဲ့ကြတယ်လို့သူကပြောပါတယ်ခက်ခဲတဲ့အချိန်ဒီအောက်မှာပြပကိုထွက်ခွာလာရတယ်ဆိုတော့ဒလိုင်လာမကလည်းဝမ်းသာဝမ်းနဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါတယ်နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိတဲ့အချိန်ရှိခဲ့ပေမဲ့ပြပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုတော့မြင်နိုင်ပါပြီလို့ဒလိုင်လာမကပြောပါတယ်အိန္ဒိယတရုတ်ဆက်ဆံရေးမှာတိတ်ကိုထိလွယ်ရှလွယ်ဖြစ်တဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီခန်းနာနဲ့ကင်းကင်းနေဖို့အိန္ဒိယထိတ်တန့်အရာရှိတဦးကအစိမ့်မြင့်ဝန်ကြီးတွေနဲ့အရာရှိတွေကိုပြီးခဲ့တဲ့လကသတိပေးစာပေးပို့ခဲ့ပြီးတဲ့နောက် Thank you India လို့ခေါ်တဲ့ဒီခန်းနာကိုအိန္ဒိယမြို့တော်ကနေဒါရာဆလမ်စီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မန်းမြတ်သစင်အောင်တို့ကပြောပြခဲ့ကြတာပါ view ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေမတိုင်ခင်မြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တပုတ်ကိုတင်ပြခြင်းပါတယ်ကိုတိုင်ကြုံတွေ့ခဲ့ရတဲ့ကလေးစစ်သားဘဝကိုသတင်းမီဒီယာတွေမှာဖော်ထုတ်ပြောကြားမှုနဲ့ကလေးစစ်သားကိုအောင်ထွေးကိုထွေးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့စစ်တပ်ဘက်ကပြန်ပြီးတော့တရားစွဲပြီးတရားရုံးကနေအမြင့်ဆုံးထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ရှုံချကြောင်းကလေးစစ်သားကိုအောင်ကိုထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့အရက်ဘက်လူအဖွဲ့အစည်း150ကျော်ကဒီကနေ့တောင်းဆိုလိုက်ပါတယ်ဒါဟာကလေးစစ်သားအဖြစ်အဓမ္မစုဆောင်းခံရသူနိုင်ငံသားတယောက်ရဲ့မိမိနှင်နာမှုအပေါ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးနှိမ်ရာရောက်သလိုမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးသူငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရာကြတယ်လို့လည်းအရက်ဘက်လူအဖွဲ့အစည်းတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြမှာပ
ါဟုတ်ပါတယ်ကလေးစစ်သားဖြစ်တဲ့အတင်းအဓမ္မစူဆောင်းခံခဲ့ရတဲ့အကြောင်းသတင်းမီဒီယာကိုထုတ်ဖော်ပြောကြားခဲ့တဲ့ကလေးစစ်သားဖြစ်ခဲ့ဘူးသူကိုအောင်ကိုထွေးကိုစစ်တပ်ကနေပြီးတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေးနဲ့တရားစွဲဆိုလိုက်ပြီးတကုံစိတ်ကန်းတရားရုံးကနေဖေဖော်ဝါရီလ28ရက်နေ့ကအမြင့်ဆုံးထောင်ဒဏ်2နှစ်ချမှတ်လိုက်တာဖြစ်ပါတယ်ဒါအပြင်ကိုအောင်ကိုထွေးတရားရင်ဆိုင်နေရချိန်မှာလည်းတရားရုံးအပေါ်မှာမထီမဲ့မြင်ပြုမှုနဲ့ထောင်ဒဏ်6လချမှတ်ခဲ့တယ်လို့နိုင်ငံတော်အထိမ်းအမှတ်တစိုက်ပုံမှန်9နဲ့လည်းထပ်တိုးတရားစွဲဆိုထားပါသေးတယ်ကလေးငယ်ဘဝကအချိုးဖောက်ခံရတဲ့ကလေးအခွင့်အရေးချိုးဖောက်ခံရမှုနောက်ကလေးစစ်သားအဖြစ်စုဆောင်းခံရတဲ့နှင်နာမှုတွေကိုထုတ်ဖော်ပြောဆိုခဲ့သူကိုနှင်နာမှုကိုဖန်တီးပြုလုပ်သူဘက်ကပဲပြန်ပြီးတရားစွဲပြီးတော့တရားရုံးကနေအမြင့်ဆုံးထောင်ဒဏ်အပြစ်ပေးခဲ့တာကအထူးသဖြင့်ကတော့အခြေခံလူခွေတရားဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ကိုချိုးဖောက်ရကြတယ်လို့မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရကြတဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေဘက်ကဆန့်ကျင်ကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်းခါကအခုလိုပြောပါတယ်
အ တမပြေခင်ကလည်းတမရောမှာတမပြေပဲနဲ့ရှင်းမှုချမ်းကဲရတယ်ပေါ့နော်အဲ့ဒီဟာလည်းတက်ကကျူးလွန်တဲ့ပြင်းမှုတစ်ခုပဲအဲ့ဒီပြင်းမှုကျူးလွန်တဲ့အပြင်ကိုဒီတူတုံကဲရတာနဲ့ပတ်သက်ပြီးတော့ဒီမီဒီယာတွေပေါ်မှာပြန်ပြောတာတွေအတူအတူတုံရှင်းပြတာတွေလုပ်တဲ့ဟာကိုလည်းဒါငါအခါဝင်းနဲ့တရားစွဲတယ်ဆိုတော့ပြင်းမှုကျူးလွန်တဲ့ဒီတရားစွဲတည့်ရလို့ဖြစ်သွားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကျွန်တော်ဒီပေါ်မှာကြက်ဒီမရမယ်ဆိုတော့ကျွန်တော်တို့စဉ်းစားတယ်နောက်တစ်ခါကျတော့အဲ့လိုတင်မဟုတ်ဘဲနဲ့ဒီတရားကြီးရလည်းဒီဟာမှာညနာရဲ့ဒီဘက်ကအကောက်ွယ်မပြီးဘဲနဲ့တရားလူကတက်မတော်ဖြစ်တာရဲ့အဲ့ပုံမှာလည်းပါကောင်းပါလိမ့်မယ်ဒီကြတော့ဒီတရားဆွဲတဲ့ပုံမှာငါခါကိုရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့နှစ်နှစ်ကြီးကိုချလိုက်တာတော့တော်တော်ကြီးကိုရုပ်ပြချင်းပြနိုင်ရုံနဲ့
တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားစီးရဲတက်မှမှုတွေဖြစ်ပွားနေစေမြန်မာနိုင်ငံလိုနေရာမျိုးမှာကိုအောင်ကိုထွေးလိုကလေးစစ်သားမြောက်များစွာရှိနေနိုင်သေးပြီးမတရားမှုတွေနဲ့ကြုံနေရတဲ့ကလေးစစ်သားတွေအနေနဲ့ဒီလိုအဖြစ်မျိုးတွေအပေါ်သတင်းမီဒီယာတွေနဲ့ပြည်သူကိုထုတ်ဖော်မပြောဆိုရဲအောင်လှုံ့ဆော်မှုအဖြစ်လဲဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုံ့ဆော်ဆောင်ရွက်မှုကော်မတီ ACDD ကမတင်စာရှင်းလင်းရေးကလည်းအခုလိုရှုမြင်ပါတယ်
ပေါ်တိရလို့ဒါမျိုးကိုကျွန်တော်ပြောနိုင်တာမတိလိုက်ရတဲ့အဲ့လိုကလေးစစ်သားအနိုင်စစ်ခံရတဲ့ကလေးစစ်သားတွေတစ်ခါအနိုင်စစ်မှာသူတို့မပြောရင်းတဲ့ကလေးစစ်သားတွေညောင်းများစွာရှိတယ်။အောင်ကိုထွေးတီသူ့ရဲ့ခံစားချက်ကိုသူ့ရဲ့သူတုံ့ပြန်ရအောင်သူပြောရင်းတဲ့တက်သည့်ရှိနေ။အဲ့လိုပြောရင်းတက်သည့်ရှိတဲ့ခံစားရတဲ့လူတွေဘယ်တော့မှများနိုင်မလဲဆိုတော့ဒီမှာစဉ်းစားတက်အောင်ဖြစ်ရတယ်ပေါ့နော်။တရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့ကြီးကိုအမှုတမဲ့လုပ်ပါမယ်ဆိုပြီးတော့သမရတက်လက်ခံမှာပေါ့နော်။သမရတက်အနေနဲ့လည်းဒါကိုအရေးတယူပြီးတော့သူ့ရဲ့တရားပြစ်မှုတွေကိုဒါခံပြီးတော့စဉ်းစားတရားနဲ့စဉ်းစားပြီးတော့ဒီလူငယ်လေးပေါ်မှာနောက်ထပ်ဘဝတန်းတွေအတွက်ကိုအကောင်းဆုံးကိုရောက်အောင်ပေါ့နော်ခွင့်ပြုပေးတယ်လို့မြင်ပါတယ်ဟုတ
်နေနာခဲ့ရသူကလေးစစ်သားအပေါ်ချိုးဖောက်ခဲ့တဲ့အမှုတွေကိုမဖြေရှင်းပေးဘဲနဲ့ကျူးလွန်ခဲ့သူတွေဘက်ကပဲပြန်ပြီးတရားစွဲဆိုအပြစ်ပေးခဲ့တဲ့အပေါ်တက်ဆိုင်တဲ့အစိုးရစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကဒီကိစ္စအပေါ်စနစ်တကျစုံစမ်းမှုတွေနဲ့စုံစမ်းစစ်ဆေးအရေးယူတဲ့ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့သူ့ကိုထပ်မံတရားစွဲဆိုထားတဲ့အမှုတွေကိုချွင်းချက်မရှိပြန်ရုပ်သိမ်းပယ်ဖျက်ပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်း150ကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ကတနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာအမေရိကန်ပြည်ထောင်စုကအခြေအနေတရက်ကိုကြည့်အောင်ပါပြည်သူ့သေတနာစင်တာရဲ့ခန့်မှန်းချက်တွေအရအမေရိကန်ပြည်ထောင်စုထဲမှာမွတ်စလင်3000ကျွဲလောက်နေထိုင်နေကြပြီးဒီအရေးအတွက်ဟာ2040ပြည့်နှစ်ရောက်ရင်အမေရိကန်နိုင်ငံတွင်ဒုတိယမြောက်လူဦးရေအများဆုံးဘာသာရေးအုပ်စုဖြစ်လာနိုင်မှာပါအမေရိကန်အလယ်ပိုင်းဒေသကရုပ်တံသတင်းတော့တယောက်ကတော့သူမရဲ့ကိုယ်ွယ်ယုံကြည်မှုကိုကိုးစားပြုပြီးသမိုင်းဝင်လမ်းသစ်တရက်ကိုဖော်ဆောင်နေပါတယ်။ VOA သတင်းတော့ Kane Farabog ရဲ့သတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာပါ။အ
မေရိကန်ပြည်ထောင်စု Illinois နဲ့ Iowa ပြည်နယ်တွေကမြို့၅ခုမှာညနေ6နာရီဆိုတော့နောက်ဆုံးရမိုးလေဝသခြေနေနောက်သတင်းတွေကြည့်ဖို့ဒေတာခံတွေ WHBF TV line ကိုပြောင်းကြပါပြီ။အဲ့ဒီမှာပဲမျက်နှာသစ်ရုပ်သံသတင်းတောက်တူကင်မရာရှိမှရှိနေခဲ့ပါတယ်။သတင်းထောက်တဟီရာရာမန်ကအခုလိုပြောပါတယ
်။ I love the way that you can craft a story.
ရုပ်သံသတင်းလုပ်ရတာကိုကျွန်မကြိုက်ပါတယ်။လူတွေရဲ့ပြောဆိုချက်တွေအတိုင်းလုပ်ရတာပါ
။တဟီရာရာမန်အတွက်တော့ဒါကလူလုံးပြရတဲ့ပထမဆုံးအလုပ်ဖြစ်ပြီးသူမကတမူကွဲပြားနေတာပါ
။ It seemed normal to me because I was just
အမေချီယာနင်းပြီးအခုလိုလုပ်တာပါ။ဒါကကျွန်မအတွက်တော့ဘာမှထူးဆန်းမဟုတ်ပါဘူး။
မွတ်စလင်တွေရဲ့ကောင်းမြတ်ခြင်းဝိဟီဂျပ်ဝတ်တဲ့အမေရိကန်ရဲ့ပထမဆုံးရုပ်သံတင်ဆက်သူအဖြစ်တဟီရာရာမန်က WHBF TV ရဲ့သတင်းကမ်းမှာအချိန်ပြည့်ရုပ်သံလွှင့်သတင်းတောက်လုပ်နေတာပ
ါ I think I've made more of a conscious effort as I've grown older
အသက်ကြီးလာတာနဲ့အမျှကိုယ့်ရဲ့ရိုးရာနဲ့ပိုးပြီးတော့နှီးဆက်လာတာနဲ့အတူပဲဒီအသည့်တရားနဲ့လုပ်နေတာလို့ကျွန်မထင်ပါတယ်ကျမတို့မိသားစုထဲမှာခေါင်းစည်းပဝါမဝတ်တဲ့သူတွေအများကြီးရှိပါတယ်။ဒါပေမဲ့အမေနဲ့ကျမနောက်အတော်နှစ်ယောက်ကတော့ဝတ်ကြပါတယ်။အ အစ္စလာမ်မှာဒါကရွေးချယ်မှုတစ်ခုအဖြစ်ကျမတို့သင်ကြားခံရပါတယ
်။ရမန်ရဲ့မိဘတွေကအိန္ဒိယနဲ့ပါကစ္စတန်ကပါ။သူမကတော့ရှီကာဂိုမှာမွေးပါတယ်။အခု WHBF ရုပ်သံအလုတ်ကတော့သူမရဲ့ကိုယ်ကိုယ်ယုံကြည်မှုရိုးရာရင်းနဲ့ဘာမှမဆိုင်ပဲပင်ကိုအစွမ်းအစကြောင့်ဖြစ်တယ်လို့ရုပ်သံဌာနရဲ့သတင်းကန်အကြီးအကဲမိုက်မိုက်ကယ်ကပြောပါတယ
်။ Tahira deserve this.
ဟီရာကဒီအလုတ်နဲ့ထိုက်တန်သူပါ
။ခေါင်းစီဟီဂျစ်ချွတ်ဖို့လဲရမန်ကိုပြောဖို့စဉ်တောင်းမစဉ်းစားမိဘူးလို့သတင်းကန်အကြီးအကဲကပြောပါတယ်။
We realize that she is the first.
သူကပထမဆုံးဒလိုဝတ်တဲ့တယောက်ဆိုတာကိုကျွန်တော်တို့သိရတယ်။ဒါပေမဲ့အယောက်30မြောက်ပဲဖြစ်ဖြစ်300ပဲဖြစ်ဖြစ်3000ပဲဖြစ်ဖြစ်ပြောင်းသွားမှာမဟုတ်ပါဘူး။သူကတကြီးရာဖြစ်တယ်။သူကဒီအခွင့်အရေးကိုရတယ်။ဒါကြောင့်လဲကျွန်တော်တို့ဒီလိုလုပ်တာပါ
။ရမန်ရဲ့ပွဲဦးထွက်ကတော့ဒေသခံမွတ်စလင်လူမှုအသိုင်းအဝိုင်းအတွက်အံ့ဩစရာဖြစ်ခဲ့ပါတယ်။ဒေသခံမွတ်စလင်လူမှုအသိုင်းအဝိုင်းရဲ့အကြီးအကဲမိုဟာမက်အဲဇိန်းကအခုလိုပြောပါတယ
်။ It shocks me actually.
ကျွန်တော်ဖြစ်အံ့ဩလွန်းလို့ပါဗျာ
ရမန်ရတဲ့အခွင့်အလမ်းကအမေရိကန်မွတ်စလင်တွေအတွက်အရေးပါတယ်လို့လဲမိုဟာမက်အယ်ဇိန်းကရှုမြင်ထားတာပ
ါ It's empowering to our kids
ဘယ်နေရာမှာပဲဖြစ်ဖြစ်ခေါင်းစည်းပေါ်ကခြုံထားသူတွေကိုကျွန်တော်တို့ကလေးတွေတွေးခွင့်ရသွားစေပါတယ်ကလေးတွေကအထက်တန်းကျောင်းသွားကြမှာဆိုတော့လူတွေအများကြီးရှေ့ရုပ်တံထဲမှာဒီအမျိုးသမီးကိုကြည်ပြီးအတူယူနိုင်တာပေါ့
ရုပ်တံကြည့်သူတွေရှေ့မှာဒီလိုဝတ်စားဖို့ဆိုတာလွယ်ကူတာတော့မဟုတ်ပါဘူးတဲ့င်းထောက်တာဟီရာရာမန်ကအခုလိုပြောပါတယ
် Actually just the past couple days I've gotten 2 or 3 emails
ဒီအပိုင်းတွေအတွင်းမှာပဲကျမရဲ့ကိုယ်ကိုယ်ယုံကြည်မှုနဲ့ပတ်သက်ပြီးတော့အီးမေးလ်နှစ်ဆောင်သုံးဆောင်ရပါတယ်ကျမရဲ့ဘာသာကဘယ်လိုမကောင်းတဲ့အကြောင်းကျမအနေနဲ့ပြန်ပြီးသုံးသပ်စဉ်းစားဖို့ဆိုတဲ့အကြောင်းတွေပ
ါအပြုသဘောဆောင်တဲ့မှတ်ချက်တွေနဲ့မကောင်းပြောကြတာတွေပျောက်သွားမှာပါလို့ WHBF TV ရဲ့အကြီးအကဲတူဖြစ်တဲ့ Mike Michael ကပြောဆိုပြီးအခုလောလောဆယ်ဖီအားကတော့ရာမန်အပေါ်မီဒီယာတွေကအရန်စိတ်ဝင်စားနေတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ
် It's allowing Tahira to share her journey with others. ဒီ
အနေနဲ့သူမရဲ့အတွေ့အကြုံတွေကိုအများနဲ့မျှဝေလို့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဒါလို့ဖြစ်စေခြင်းပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီရာအနေနဲ့အလုပ်တွေအချိန်မီပြီးအောင်လုပ်ဖို့ကလည်းရှိနေတာပါ
I do think that this is a huge moment but at the same time
ဒါကတကယ်အချိန်ကိုကျွန်မထင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲနေ့စဉ်အလုပ်ချိန်မှာဘာမှအပြောင်းလဲမဖြစ်ပါဘူး။ကိုသွားချင်တဲ့နေရာကိုသွားတာကအလုပ်ပြတ်တဲ့သဘောမတက်ရောက်ပါဘူး
။ရာမန်အနေနဲ့တော့သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ရုပ်တံသတင်းတောက်အလုပ်ကိုရှေ့ဆက်ရှောက်လှမ်းသွားရုံတင်မဟုတ်ဘဲသူ့ခြေရာကိုနင်းမဲ့သူတွေကိုလည်းနိုင်ငံတဝန်းမှာအလားတူအခွင့်ရေးထွေရဖို့မျှော်လင့်နေပါတယ်ရှင်
။မတ်တင်ဂီတိုက်တင်ပြသွားတာပါ။အခုတခါတော့ကမ္ဘောဒီးယားနိုင်ငံကဘယ်လိုကန္တာမှာလာရောက်ရင်းနှီးမြှုပ်နှံဖို့မျှော်လင့်နေတယ်လဲဆိုတာကိုပြောပြချင်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လောင်ကစားကဏ္ဍမှာနိုင်ငံသားရင်းနှီးမြှုပ်နှံသူတွေတိုးလာစေဖို့ရည်ရွယ်ပြီးဥပဒေသစ်တွေချမှတ်ဖို့တွန်းအားပေးနေပါတယ်။အရှေ့တောင်အာရှရဲ့တော့ချက်ကြတဲ့လောင်ကစားကဏ္ဍစုံလင်ရာနေရာဖြစ်တာမို့ကမ္ဘောဒီးယားနိုင်ငံကလည်းဆက်လက်ကြိုးပမ်းနေတဲ့အကြောင်း VOA သတင်းလွှာကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာဖြစ်ပါတယ်။
ဒေသတွင်းကစင်ကာပူနိုင်ငံလိုပဲကမ္ဘောဒီးယားနိုင်ငံမှာလည်းလောင်ကစားလုပ်ငန်းအပေါ်400ခိုင်နှုန်းကနေ500ခိုင်နှုန်းကြားအခွင့်ကောက်ဖို့မျှော်လင့်နေပါတယ်။လိုင်စင်ကလောင်ကစားဝိုင်း65ခုနဲ့ဖနွမ်းပင်မြို့မှာရှိတဲ့ဟောင်ကောင်ပိုင်းနာဂဝေါ်ဟိုတယ်နဲ့အပန်းဖြေစခန်းကအများဆုံးပိုင်တဲ့လောင်ကစားဝိုင်းတွေကလည်းအမေရိကန်လောင်ကစားကဏ္ဍလိုပဲကမ္ဘောဒီးယားလောင်ကစားစီးပွားရေးမှာ1990နောက်ပိုင်းတွေကစပြီးတော့အလျင်မြန်တိုးတက်နေပါတယ်။ဩစတြေးလျပိုင်ဒိုနာကိုအင်တာနက်ရှင်နယ်အပန်းဖြေကုမ္ပဏီအကြီးကဲဘန်ရီရှာကတော့အရှိတောင်အာရှတလွားလောင်ကစားကဏ္ဍကြီးထွားဖို့အလားအလာကောင်းတွေရှိနေတဲ့အကြောင်းပြောပါတယ
် I mean there's a lot of unsatisfied demand in the region as a whole
ဒေသတွင်းမှာဝယ်လူအားများပြီးသဘောမတူရတယ်အများကြီးရှိနေပါတယ်အမေရိကန်လိုနေရာတွေနဲ့ရှင်ကမ္ဘောဒီးယားမှာကကစားဝိုင်းတွေနည်းလို့တော့တရားမဝင်လောင်းတာတွေရှိနေတာပါ
ဒေသတွင်းကနိုင်ငံတွေမှာတည်ဝင်လောင်ကစားဝိုင်းတွေပိတ်ပင်တာဒေသခံတွေဝင်ခွင့်မပေးတာတွေကြောင့်အိန္ဒိယနိုင်ငံဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအတွက်အကျိုးဖြစ်နေပါတယ်။ဥပမာဆိုရင်ထိုင်းနိုင်ငံလိုမျိုးမှာဒေသခံတွေကနိုင်ငံတွင်းကလောင်ကစားဝိုင်းတွေကိုဝင်ခွင့်မရှိတဲ့အတွက်ကမ္ဘောဒီးယားနိုင်ငံဘက်ကလာပြီးတော့ကစားကြပါတယ်။မြို့တော်ဖနမ်းပင်ပြည်မှာတော့နာဂဝေါ်ကုမ္ပဏီကလဝက်ကြီးအုပ်ကြီးစုနေပါတယ်။ထိုင်းနိုင်ငံနယ်စပ်အနီးကပွိုက်ပက်မြို့ပင်လယ်စိတ်ကဲမြို့ရှီခန်နော့ဖီလ်နိုင်ငံအရှိတ်ဘက်ဗီယက်နမ်နဲ့ဆက်တွေ့မှာအချက်ချာကြတဲ့လောင်ကစားရုံအစုလိုက်ရှိနေပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံကရောသူ့ရဲ့နိုင်ငံသားတွေအနေနဲ့ဗ ဗီယက်နမ်နိုင်ငံတွင်ကလောင်စာယုံတွေမှာကစားကွင်ပေးထားတာကြောင့်ဗီယက်နမ်နေဆက်ကလောင်စာယုံတွေရဲ့စီးပွားရေးတော့ထိခိုက်စေပါတယ်။တရုတ်နိုင်ငံကလာလေသူတွေလည်းဗီဇာလွဲကူတာကကမ္ဘောဒီးယားနိုင်ငံစီးပွားရေးကိုအထောက်အကူပြုပါတယ်။2019ခုနှစ်အတွင်းတရုတ်နိုင်ငံကနေလာလေသူ40ရာခိုင်နှုန်းကျော်တိုးလာပြီးတော့စုစုပေါင်း 1.2 တန်းထိတိုးလာပါတယ်။ကမ္ဘောဒီးယားတဲကိုအများဆုံးဝင်လာတတ်တဲ့ဗီယက်နမ်ခီးသွားအရေးအတွက်ကိုတရုတ်ခီးသွားအရေးအတွက်ကကြော်သွားတဲ့နဲ့ပတ်သက်ပြီးတော့ Richard ကအခုလိုပြောပါတယ်
။ The government there has said that you know they want to make China you know
ခီးသွားအများဆုံးလာတဲ့ထိပ်ဆုံးနိုင်ငံ၃ခုမှာတရုတ်ကိုနံပါတ်၁ဖြစ်စေဖို့ဆွေးနွေးကလူလာပါတယ်
။မကာအိုကိုတွားနေကြတရုတ်လောင်းကစားသမားတွေအတွက်ကမ္ဘောဒီးယားကအဆင်သင့်ရှိနေပါတယ်။တရုတ်သမ္မတရှီကျင်းပင်လက်ထက်အချင်းပြချစားမှုပပျောက်ရေးလှုပ်ဆောင်တဲ့ဒီနှစ်ပိုင်းတွေမှာမကာအိုလောင်းကစားကဏ္ဍအစားကမ္ဘောဒီးယားကိုရောက်လာကြတာပါလောင်းကစားယုံလာသူအများစုကထိုင်းနိုင်ငံကပြစ်ကြပြီးတော့တခြားတော်တော်များများကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံခြားသားတွေလည်းပါဝင်တဲ့အကြောင်းပွဲပွဲမျိုးမှာရှိတဲ့ Star Vegas လောင်းကစားယုံကိုကြီးကြပ်သူ Richard ကပြောပါတယ
် You know, it really is growing rapidly and it's
ဟိုင်းနေဆက်ကလည်းဒီကူပြန်ပြီးတော့ငွေလဲလဲစရာမလိုတာကြောင့်နေဆက်လောင်းကစားယုံတွေအတော့အဆင်ပြေနေပါတယ်။တမျိုးလုံးကထိုင်းဘတ်ငွေသုံးပါတယ်။ကမ္ဘောဒီးယားတဲကထိုင်းနိုင်ငံငွေလေးလိုဖြစ်နေပါတယ
်။ဒါပေမဲ့ဒီစီးပွားရေးအပေါ်သတိနဲ့စောင့်ကြည့်နေသူတွေလည်းရှိပါတယ်။ကမ္ဘောဒီးယားနဲ့အခြေဆက်ရှိတဲ့မကာအိုအခြေစိုက်လောင်းကစားရင်းနှီးမြှုပ်နှံသူ Amex International ကတော့လောင်းကစားကဏ္ဍဟာစီးပွားရေးအတက်အကျပေါ်လိုက်ပြီးတော့မတိကျမှုတွေနဲ့ရင်ဆိုင်ရတဲ့အပြင်ခီးစွားလုပ်ငန်းတွေလည်းဆက်ဆက်နေတယ်လို့ပြောပါရရှင်။
မအီတန်စင်ပြောပြခဲ့တာဖြစ်ပါတယ်။ View ရကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ View ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 VOA အစီအစဉ်လေးထုတ်လွှင့်တဲ့အခါမြမရေးရာဆွေးနွေးကမ်းမြမပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြကမ္ဘာတစ်လွှားသတင်းများကိုလိုင်းလူမီတာ1925/32တို့မှာဖမ်းယူနိုင်ပါတယ်မကြာခင်အစီအစဉ်လေးအဆုံးမသတ်ခင်မှာအခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားပူရဲဆေးရေးလေ့ကျင့်မှုဒီကနေ့တင်းနေလေးနေ့မှာစတင်လိုက်ပါတယ် Fowell Eagle နဲ့ Key Reserve စစ်စင်ရေးတွေကိုမလလောက်မှာစတင်လေ့ရှိပေမဲ့ဒီနေ့မှာတော့တောင်ကိုရီးယားမှာဆောင်းရသည့်အိုလံပစ်ပြိုင်ပွဲကျင်းပနေတာကြောင့်ရောမြောက်နယ်တောင်ကိုရီးယားကြားဆွေးနွေးမှုတွေစတင်နေတဲ့အခြေအနေမျိုးပေါ်ပေါ်လာအောင်ဆောင်နိုင်နေရတာအတွက်ကြောင့်ရောတလောက်လောက်ကြန့်ကြာအပြီးဒီကနေ့မှာစတင်နိုင်တာပါကြည်လင်နဲ့အထူးတပ်ဖွဲ့တွေပါဝင်တဲ့ Fowell Eagle ဆေးရေးလေ့ကျင့်မှုတလောက်လောက်ကြာမြင့်မှာဖြစ်ပြီးဧပြီလလေပိုင်းမှာတော့နှစ်ပတ်ကြာ Key Reserve စီးလေ့ကျင့်မှုစတင်မှာပါဒီစီးလေ့ကျင့်မှုမှာအမေရိကန်တပ်ဖွဲ့ဝင် 2,300 ကျော်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင် 3,000 လောက်ပါဝင်မယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောဆိုထားပါတယ်ခင်ဗျာအမေရိကန်တွေပြည်နယ်နံပြလိုက်တဲ့ရုရှားသံတမန်တွေဒီကနေ့မော်စကိုနိုင်ငံတကာလေဆိပ်ကိုပြန်လည်ရောက်ရှိလာပါတယ်လေ20နဲ့ရောက်လာတဲ့သံတမန်တွေဟာစနေနေ့ညကအမေရိကန်ပြည်အောင်စုကထွက်ခွာလာတာလို့ရုရှား TASS သတင်းဌာနကပြောပါတယ်ဗြိတိန်နိုင်ငံကရုရှားထောက်လိုင်းဟောင်းနဲ့သူ့သမီးကိုရုရှားကအာရုံကြောထိခိုက်စေတဲ့အစိမ်းနဲ့တိုက်ခိုက်တယ်လို့ဆွဆဲအပြီးရုရှားနဲ့အနောက်အုပ်စုကြားဆက်ဆံရေးတင်းမာလာခဲ့ပြီးဗြိတိန်နဲ့အမေရိကန်ပါဝင်နိုင်ငံတော်များများကရုရှားတန်တမန်တွေကိုပြည်နယ်နံပေးခဲ့ပါတယ် AR တိုင်းအတွင်းကရွေးမြစ်ကူးမြောင်းမြကြိုးတရာဒီကနေ့မနေ့ဆော့ပိုင်းမှာပြတ်ကျပျက်စီးသွားပါတယ်တရားပြတ်ကျခြင်းမှာကူးဖြတ်နေတဲ့ကုန်တင်ကားဒဇင်းလဲမြစ်ထဲကိုချသွားပြီးရင်မောင်းတဲ့ရင်နောက်လိုက်တို့ပါသွားခဲ့ပါတယ်အခုခါမှာတော့အဲ့ဒီနေရာကိုကူးဖြတ်ခွင့်ရယူပိတ်ထားတယ်လို့ဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Zone ဖြစ်ပါတယ်ဗီအိုအမေရိကန်တန်ညဘဲမမလာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းလိုမီတာ1925ရုပ်အောင်နေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.